ဒီဒုတိယသမ္မတလောင်းရွေးချယ်မှုပေါ်မှာတိုင်းရင်းသားပါတီတွေဘက်ကရောဘယ်လိုသဘောထားသလဲဆိုတာကိုပြောပြပေးအောင်ပါပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကသမ္မတလောင်းနှစ်ဦးဒုတိယသမ္မတလောင်းနှစ်ဦးအမည်စင်းတင်သွင်းမှာကိုတိုင်းရင်းသားပါတီတွေကကြိုဆိုလိုက်ပါတယ်တိုင်းရင်းသားပါတီတွေအနေနဲ့ဒုတိယသမ္မတလောင်းအမည်စင်းရှင်ပြိုင်တင်သွင်းသွားမှာမဟုတ်ဘဲနဲ့ NLD ကတင်သွင်းတဲ့ဒုတိယသမ္မတလောင်းတွေကိုပဲထောက်ခံသွားမှာဖြစ်တယ်လို့ပြောပါတယ်အပြည့်စုံကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်
လွန်ခဲ့တဲ့နှစ်နိုဝင်ဘာလကရွေးကောက်ပွဲအတွင်းတနင်္ဂနွေလုံးမှာပြတ်တက်နိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လွှတ်တော်အစည်းအဝေးတွေစတင်ခဲ့ပြီးနောက်မလ10ရက်နေ့မှာသမရလောင်းအမည်စင်းကိုတင်သွင်းသွားမှာဖြစ်တယ်လို့ NLD လွှတ်တော်တိုင်းဝိုင်းကနေသတင်းတွေထွက်ပေါ်နေပါတယ် NLD ပါတီကအခုလိုသမရလောင်းရွေးချယ်တင်မြှောက်မှာနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေအနေနဲ့လည်းထောက်ခံသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြစ်တန်းကအခုလိုပြောပါတယ်
NLD ကတင်လာတဲ့အခါမှာကျွန်တော်တို့တိုင်းသားအနေနဲ့ဟာလာကန့်ကွက်စရာအကြောင်းမရှိပါဘူးကန့်ကွက်လို့လည်းမနိုင်ပါဘူး။ဘာလို့ NLD ရဲ့လွတ်တော်ကိုယ်စားလှယ်အင်အားကတတော်ကိုများပါတယ်။ကျွန်တော်တို့လည်းဘာပြောပြောအပြုသဘောနဲ့ဝိုင်းဝန်းပြီးထောက်ခံပေးမှဖြစ်ပါတယ်။ USCB ကပြိုင်လာမလားအဲ့ဒီပုံမှာတော့ဟိုဟာလာတခုရှင်းခံစားချက်ပါတီတခုရှင်းခံစားချက်တော့ဟောကွာရှင်းကွာမှာပေါ့။
NLD ပါတီကနေသမရလောင်းနှစ်ဦးနဲ့တက်မတော်သားကိုယ်စားလှယ်တွေကနေသမရလောင်းတဦးအမည်စင်းတင်သွင်းပြီးဥပဒေကြောင်းအရဆစ်စစ်ပြီးတဲ့အခါမှာပြည်အောင်စုလွှတ်တော်ကနေမဲပြေးရွေးချယ်ပြီးမဲအများဆုံးရသူကသမရဖြစ်လာမှာပါဒါပေမဲ့လည်းပြည်အောင်စုလွှတ်တော်ကနေသမရရွေးချယ်တဲ့အခါမှာ NLD အနေနဲ့သတိထားဆောင်ရွက်တင်ကြောင်းကိုလည်းဥပဒေတန်းကအခုလိုထောက်ပြပါဗျာပ
ြည်အောင်စုလွှတ်တော်မှာသမရရွေးတဲ့အခါမှာသူတို့အင်အား390ကျလုံးကိုအီကျုံတယောက်ယောက်ကိုဥတီပြီးတော့မဲပြေးမှကောင်းမယ်လို့ကျွန်တော်ထင်တယ်ဒုသမရနှစ်ယောက်လုံးကိုနှစ်ယောက်စလုံးကိုပထမတစ်ယောက်ကတော့သမရဖြစ်စီခြင်းနဲ့နောက်တစ်ယောက်ကတော့ဒုသမရဖြစ်စီခြင်းနဲ့ဆိုပြီးတော့မဲ390ကိုပြပြီးတော့ပြေးမယ်ဆိုရင်တော့အဲ့ဒါဒီမှာတက်မတော်နဲ့ကြည်ဆန်ချိုးပေါင်းလိုက်ရင်အဲသူတို့ဟိုကျော်သွားလိမ့်မယ်အဲ့လိုဆိုတက်ကကျွန်တော်သမရလည်းရသွားနိုင်တယ်ဒုသမရတစ်ကိုလည်းရသွားနိုင်တယ
်ပြောင်းစုလွတ်တော်မှာကိုယ်စားလှယ်664ဦးရှိတာကြောင့်မဲကွဲသွားမဲ့အနေထားနဲ့ပတ်သက်လို့ဥဖြည့်တန်းကပြောသွားတာပါNLD ပါတီဟာတိုင်းရင်းသားတွေနဲ့လည်းနီးကပ်တဲ့ဆက်ဆံရေးရှိတာကြောင့်တိုင်းရင်းသားတွေအရင်နဲ့ပတ်သက်ပြီးအလေးထားစဉ်းစားမယ်လို့မျှော်လင့်ထားကြောင်းကရင်မျိုးသားပါတီတွဲဖက်တွေ့မှုတက်မှန်မြင့်ဆိုကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့နဲ့ NLD ရဲ့သဘောထားလည်းတက်တူညီလာကြပါတယ်ဒီလိုလည်းဘာလို့ဆိုတိုင်းရင်းသားတွေပေါ်မှာလည်းနားလည်မှုရှိတယ်တိုင်းရင်းသားတွေလည်းသူတို့နေရာတူးတယ်လို့လည်းကျွန်တော်တွေ့ရပါတယ်နောက်အခုဒီရဲ့ဘယ်လိုလဲတော့ဒီကနေ့ဒီကနေ့ဆိုတာတိုင်းရင်းသားတွေလည်းသူတို့တင်လက်ထားပါတယ်
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီကရွေးချယ်တင်မြှောက်မဲ့သမ္မတလောင်းစီးရင်ထဲမှာတိုင်းရင်းသားတွေလည်းပါဝင်မယ်လို့သတင်းတွေထွက်ပေါ်နေပြီးမကြခင်ကိုယ်စားလှယ်လောင်းတွေစီးစီရွေးချယ်ပြီးချိန်မှတ်လလဲပိုင်းမှာတော့သမ္မတနဲ့ဒုသမ္မတလောင်းတွေအဖြစ်ဘယ်သူတွေရွေးချယ်ခံရမယ်ဆိုတာကိုသိရမှာဖြစ်ပါတယ်ခင်ဗျာ